အစိုးရကဖွဲ့စည်းထားတဲ့အရာဝတီမြစ်စုံဒေသသုံးသက်ရေးကော်မရှင်အဖွဲ့ဟာဒီကနေ့မနေ့ကချင်ပြည်နယ်မြစ်စုံဒေသကိုတွားရောက်လည်လာပြီးဒေသခံတာဝန်ရှိသူတွေနဲ့တွေ့ဆုံမေးမြန်းခဲ့ပါတယ်။ဒေသခံပြည်သူတွေကတော့မြစ်စုံစီမံကိန်းရပ်ဆိုင်းရေးအတွက်ပြည်နယ်အစိုးရကတဆင့်စာပေးဖို့တောင်းဆိုထားတာပါ။ VOA မြန်မာပိုင်းသတင်းတော့ကိုမိုးစောကသတင်းပေးပို့လာပါတယ်။
ဟုတ်ကဲ့ ARI မြစ်စုံမြညာမြဝိုင်းရေအားလျက်စစ်စီမံကိန်းများလေးလာစီစစ်သုံးသက်ရေးကော်မရှင်အဖွဲ့ဟာစက်တင်ဘာလ15ရက်နေ့ကမြစ်ကြီးနားမြို့ကိုရောက်ရှိလာခဲ့ပြီးဒီကနေ့မှာတော့မြစ်စုံဒေသဘက်ကိုတွားရောက်လေ့လာခဲ့ပါတယ်။မြစ်စုံဒေသသုံးသက်ရေးကော်မရှင်လာရောက်လေ့လာတဲ့အခြေအနေကိုကချင်ပြည်နယ်အစိုးရရဲ့တရားစာတနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနဝန်ကြီး UH လောက်အောင်ကအခုလိုပြောပါတယ
်။ကော်မရှင်အဖွဲ့ကတော့ဒီနေ့မနေ့ပိုင်းတော့အဲ့အောင်မြင်တာကြီးဟာညနေပိုင်းကတော့ဘောကကပလီယံကြောပါလေသူများတော့ပလီယံကြောမတော်ဘူးအဓိကတော့ဒီမျိုးစုံဖြစ်ရင်ဖြစ်ရသူတို့အလုပ်မဟုတ်ဘူးဒီမှာမျိုးစုံကြောင့်ဘာကြီးဆက်ဆက်ဖြစ်နေတာတော့ကျွန်တော်ပြောတဲ့ EI တင်တို့အဲ့ဒါဘောတော့ဒါအဲ့ moment တော့ပြန်ပြန်ကျန်တဲ့ချင်းမကျအဲ့ဒါမျိုးအဲ့ဒါမျိုးတော့တချို့ကမှသင်ကြမယ်စနေချင်တယ်
သုံးသက်ရေးကော်မရှင်ဟာဒီကနေ့မနက်ပိုင်းမှာမြစ်ဆုံဒေတာကရွှေပြောင်းလာတဲ့အောင်မြင်သာရွာကိုရောက်ရှိချိန်မှာဒေတာကန်တို့ရဲ့အခက်အခဲကိုမေးမြန်းခဲ့ကြောင်းအောင်မြင်သာရွာအုပ်ချုပ်ရေးမှူးဦးနော်ကြာကပြောပါတယ်
ကျွန်တော်တို့ကတော့အဲ့ဒါကျွန်တော်တို့ဒေတာခံရအခက်အခဲပေါ့အဓိကအဲ့ဒါပဲကျွန်တော်ကိုမေးတယ်အဲကျွန်တော်ကျင်းကတော့ကျွန်တော်တို့ရဲ့ရွာသားရဲ့အခက်အခဲပေါ့အလုပ်အပန်းရရှိရဲအဲ့ဒါပဲအဓိကသင်ပြတယ်
ERR မြစ်စုံမြညာမြဝိုင်းရေအားလျက်စစ်စီမံကိန်းများလေလာစီစစ်သုံးသက်ရေးကော်မရှင်အဖွဲ့ဟာမနက်ဖြန်မှာမြစ်စုံအထက်ပိုင်းကလုပ်ငန်းခွင်တွေအားလုံးကိုရဟရင်နဲ့လှည့်လည်ကြည့်ရှုမှဖြစ်ပြီးတင်းနှင်းကွေနေ့မှာတော့ဒေသခံပြည်သူတွေနဲ့မြစ်ကြီးနားမြို့မှာတွေ့ဆုံဖို့စီစဉ်ထားပါတယ်ဒီကနေ့သုံးသက်ရေးကော်မရှင်ကမြစ်စုံကိုလာရောက်တဲ့ခီးစဉ်အပေါ်မှာမြစ်စုံစီမံကိန်းရပ်ဆိုင်းရေးအတွက်လှုပ်ရှားဆောင်ရွက်နေသူအောင်မြင်သာရွာကဒေါ်ကြာခွန်ကအခုလိုသုံးသပ်ပြောဆိုပါတယ်
အစားဘောနကွန်ရှင်ဖွေးတယ်ဆိုတော့ကွန်ရှင်ဆိုတာမစ်ဆုံကိုဘောနီနော်လုတ်တင်မလုတ်တင်ဘောနော်ဘီတူလူထုနဲ့တိုင်ပင်ပြီးတော့ဒေတာခဏင်းနဲ့တိုင်ပင်ပြီးပုံနေမင်တာမှုရှိအောင်ဘောနော်အဲ့မျိုးအဲဆွေးနွေးညှိနှိုင်းဘောနော်အဲ့မျိုးထင်တယ်လေအခုဒီနေ့နားလေးပုံစံကတော့ဒီမှာတော့ဒီမှာတော့ထင်ထားတာလည်းတော့တခြားစီပဲ
မြစ်စုံဒေတာကန်တွေနဲ့မြစ်စုံစီမံကိန်းရပ်ဆိုင်းရေးအတွက်လှုပ်ရှားဆောင်ရွက်နေတဲ့အဖွဲ့အစည်း20ကျော်ကသူတို့ရဲ့လူလားချက်တွေကိုပြည်내အစိုးရကနေတဆင့်ကော်မရှင်စီကိုဒီကနေ့စာပေးပို့ထားကြောင်းလဲဒေါ်ကြာခွန်ကပြောပါတယ်။ဒီလူလားချက်တွေမှာမြစ်စုံစီမံကိန်းကိုလုံးဝရပ်ဆိုင်းဖို့ဒေတာကန်တွေကိုမူလနေရာရင်းမှာပြန်လည်နေထိုင်လုပ်ကိုင်စားသောက်ခွင့်ပြုဖို့ပြည်သူတွေရဲ့စိတ်ဆန္ဒမပါဘဲဘယ်စီမံကိန်းကိုမှမဆောင်ရွက်ဖို့တိုင်းသားနယ်မြေတွေမှာဖြစ်ပွားနေတဲ့ပြိပခတွေမဖြေရှင်းနိုင်သေးသည်၍အကြီးစားစီမံကိန်းတွေကိုရပ်ဆိုင်းထားဖို့ဆိုတာတွေပါဝင်ပါတယ်။မြစ်ဆုံရေကာတာစီမံကိန်းကို2009ခုနှစ်မှာစတင်အကောင်အထည်ဖော်ခဲ့ပြီးတဲ့နောက်လူမှုအတိုင်းဝိုင်းနဲ့သဘာဝပတ်ဝန်းကျင်ကိုထိခိုက်နစ်နာနိုင်တယ်ဆိုတဲ့စန့်ကျင်ကန့်ကွက်တာတွေကြောင့်2011ခုနှစ်မှာရပ်ဆိုင်းခဲ့ပါတယ်။လက်ရှိအစိုးရတက်လာပြီးတဲ့နောက်မှာတော့တရုတ်နိုင်ငံဘက်ကစီမံကိန်းကိုပြန်လည်စတင်လိုကြောင်းဆွေးနွေးတာတွေရှိခဲ့ပြီးစီမံကိန်းကိုလုံးဝရပ်ဆိုင်းမယ်ဆိုရင်စီမံကိန်းအတွက်ရင်းနှီးထားငွေအမေရိကန်ဒေါ်လာတန်း800ကိုတရုတ်နိုင်ငံကိုပေးလျော်ရမယ့်သဘောရှိနေပါတယ်။စီမံကိန်းကိုအကောင့်ထဲပို့မယ်ဆိုရင်တော့တစ်နှစ်ကိုအခွန်ငွေအမေရိကန်ဒေါ်လာတန်း900ရရှိပြီးမြစ်ဆုံကထွက်မဲ့လျှက်စစ်ဓာတ်အား100ခန့်နှုန်းကိုလည်းမြန်မာနိုင်ငံကအခမဲ့ရရှိမှာဖြစ်ပါတယ်။အခုလက်ရှိအနေအထားအတိုင်းဆိုင်းငံ့ထားမယ်ဆိုရင်တော့တရုတ်ကုမ္ပဏီဘက်ကယင်းဒီမြုံနံမှုအတွက်အတိုးငွေတစ်နှစ်ကိုဒေါ်လာတန်း90ပေးဆောင်ရမှာဖြစ်ပါတယ်